ထိုင်းမြန်မာနိုင်ငံနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာမင်းမြန်မာအလုတ်သမား400ကျော်လောက်ရှိတဲ့တိုးမွေးဆက်ဆွဲတဲ့ဆက်ယုံမှာအလုတ်သမား2ဦးဟာလွန်ခဲ့တဲ့2ရက်အတွင်းမှာကိုဗစ် -19 နဲ့သေဆုံးခဲ့တာကြောင့်အလုတ်သမားတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေပါတယ်။ဆက်ယုံတရုံလုံးနီးပါးဖျားနာချောင်းဆိုးမှုတွေရှိနေပေမဲ့ကိုဗစ်စစ်ဆေးမှုတွေမလုပ်ရသေးဘူးလို့အလုတ်သမားတွေကပြောပါတယ်။ဒီကြောင့်ထိုင်းခြေဆိုင် VOA သတင်းတော်မဲအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ပါဝင်တက်ပြန်တစ်ခုလုံးမှာကိုဗစ်ကူးစက်မှုတွေကမြင့်တက်လာနေတာကြောင့်အနည်းငယ်အောင်အဆင့်သတ်မှတ်ထားသလိုအောက်ဘက်လ3ရက်နေ့ကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါ။မဲဆောက်မြို့ကချန်ပီယံရုံဟောင်းလို့ခေါ်တဲ့ SK Fashion သုံးမွေးဆက်ဆွဲဆက်ရုံတစ်ခုကအလုပ်သမားတွေလည်းဖျားနာမှုတွေဖြစ်နေတာမှလွန်ခဲ့တဲ့2ရက်အတွင်းစီးရုံကြီးကိုသွားတက်တဲ့အလုပ်သမား2ဦးဟာတနေ့တစ်ယောက်နှုံးနဲ့ဇက်တိုက်ပြေးဆုံးသွားခဲ့ပါတယ်။ဒီတေဆုံးသူ2ဦးရဲ့ဈေးစာမှာတော့ကိုဗစ်ကြောင့်ပြေဆုံးခဲ့ကြောင်းအဖြေထွက်ခဲ့တယ်ဆိုပြီးတေဆုံးသူနဲ့နှိမ့်ဆက်တဲ့ဆက်ရုံကအလုပ်သမားတဦးကပြောပြပါတယ်
။စီးရုံသွားတော့ဘိုက်အောင်နေဆိုပြီးပြေးသွားတာကတော့စီးရုံရောက်မှဆုံးသွားတဲ့လူတွေကတော့ဒီကိုပြေးဆိုပြီးတော့စာထွက်လာတာပဲဒီလိုတော့
တေဆုံးသွားတဲ့ဆက်ရုံလူသမား2ဦးတည်းကအခုလ2ရက်နေ့ကတေဆုံးသွားသူကတော့အသက်28နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးအခုက3ရက်နေ့မှာတည်ဆုံးသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီးတူဖြစ်ပါတယ်။နှစ်ဦးလုံးဟာဆေးရုံတက်ပြီးမကြခင်မှာပဲတည်ဆုံးသွားခဲ့ကြတာပါ။ဆေးရုံမှာတော့ကိုဗစ်ပန်ဒေမစ်ဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖြောင်းနိုင်ရင်တော့တီးကြနေဖို့အဆောင်ထားပေးကြောင်းပြောပြပါတယ်။ပြီးခဲ့တဲ့တပတ်တော်ကစလို့အလုပ်သမားတွေအတော်များများဖြောင်းနိုင်မှုတွေရှိနေမဲ့ကိုဗစ်ရှိမရှိစစ်ဆေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါရယ်။အခုလိုမျိုးတည်ဆုံးမှုတွေဖြစ်လာတဲ့အတွက်အလုပ်သမားတွေကြားထဲမှာတို့ရဲ့ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစိတ်ရုံကသမားကဆက်ပြောပြပါတယ
်ဒီဇာတိတုပ်ကွေးတို့ဘာလုံးလဲအကုန်လုံးဒီရောဒီပါဖြစ်ပါတယ်ဒီစင်မစရတော့ဘာယောဂရဲ့ဘာရဲ့တော့အပြည့်မသိဘူးပေါ့အနားကတော့ပျောက်ကြပါတယ်ဟုတ်လားဆရာဘုရားဘုရားအလုံးသမားကဘူးတော့ဆိုင်လန်းနေကြတာပေါ့
စိတ်ရုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖြားလာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပြီးမဲ့ဆက်ရုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖြားလာတဲ့သူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေးပေမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်သေးသေးဘူးလို့ဆိုပါရယ်
။ဆေးရုံကနေလည်းမစစ်သေးနိုင်ဘူးတဲ့ဒီလောက်လူအများကြီးရဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့။သူတို့အခုလက်ရှိသူတို့လုပ်ပေးထားတဲ့နေရာဒီဘာတွေမှာတနည်းပေါ့သူတို့စီစဉ်ထားတဲ့နေရာမှာပဲတနည်းပေါ့
။ဆက်ရုံကတော့ဇူလိုင်လ21ရက်နေ့ကစပြီးတက်တက်ပိတ်ပင်ထားပေမဲ့အလုပ်သမားတွေကတော့ဆက်ရုံလုပ်တွေကိုဆက်လုပ်စီခဲ့ပါတယ်။အခုစနေနေ့ကစပြီးအလုပ်တွေကိုရန်နာထားပြီးစေကူတာမှုအနေနဲ့ထိုင်းတိုင်းရန်စေတချို့ကသာပေးထားတယ်လို့ဆိုပါတယ်။ဒီကာလအတွင်းမှာအလုပ်သမားတွေအနေနဲ့အလုပ်ပိတ်တဲ့အတွက်ခံစားဝဲအနေနဲ့ထောက်ပံ့ခြင်းရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားတွေကပြောပြပါတယ်
။ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ638,200ကျော်ရှိနေပြီးအောက်ဘက်၄ရက်နေ့တနေ့ထဲမှာပဲစံချိန်တွင်ပူးစက်သူ2000ကျော်ရှိနေပါတယ်။တည်ဆုံးသူကတော့9500ကျော်ရှိလာပါတယ်။အတူပြုလူနာတွေထဲမှာမြန်မာရှိတောင်းလူသမား9000ကျော်ပူးစက်ခံရပါတယ်ရှင်။